အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြနေတဲ့ကျောင်းသားတွေဟာ၄ရက်မြောက်နေ့အဖြစ်ဒီကနေ့ဆန္ဒပြပွဲနဲ့ထိုင်းတပိတ်တွေကိုရန်ကုန်မြို့တော်ခမ်းမရှိမှာဆက်လက်လှုပ်ဆောင်နေပြီးရက်ပေါင်း60အတွင်းသူတို့ကိုအစိုးရကအကြောင်းပြန်တာမရှိဘူးဆိုရင်ဆန္ဒပြပွဲတွေကိုအရှိန်မြင့်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံလုံးဆိုင်ရာကျောင်းသားထုအရေးပေါ်အစည်းအဝေးပြီးမှဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကနေဦးစီးပြီးလေးအမြောက်နေ့အဖြစ်ကျောင်းသားတွေကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မှောက်တာတွေဆက်လက်လှုပ်ဆောင်နေတာပါသူတို့သတ်မှတ်ထားတဲ့လေးအမြောက်အပြီးမှာတော့ရက်ပေါင်း60အတွင်းသူတို့တောင်းဆိုချက်တွေကိုအစိုးရကအကြောင်းပြန်ဖို့အကြောင်းပြန်မှုမရှိဘူးဆိုရင်သူတို့တပိတ်မှောက်ဆန္ဒပြမှုကိုအရှိန်မြင့်သွားမယ်ဆိုပြီးဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီခေါင်းဆောင်တဦးဖြစ်တဲ့မတ်ဖြိုးဖြိုးအောင်ကပြောဆိုပါတယ်
တော့တပိတ်တိုက်ပွဲကိုရက်ဆိုင်လိုက်မှမျိုးလုံးဝမဟုတ်ပါဘူး။တော့တပိတ်တိုက်ပွဲကဒီတိုင်းဆက်ရှိနေတယ်။အဲ့ဒီတပိတ်တိုက်ပွဲကိုအရှိန်ပြင့်ဖို့အတွက်ကျမတို့အစိုးရကိုရက်ပေါင်း60ကျမတို့ယာတန်ပေးမယ်။ရက်ပေါင်း60အတွင်းမှာကျမတို့ကိုတစုံတရာအကြောင်းပြန်ဖို့ပေါ့နော်။ကျမတို့ဟိုတနေ့ကဆိုကျမတို့မအားလို့ရင်းလဲဆိုတာတိတိကျကျပြောခဲ့တယ်။ကျမတို့ပညာချက်တွေအပြီးအပြီးထုတ်ခဲ့ပြီးသွားတယ်။အဲ့တော့ကျမတို့ကိုတစုံတရာအကြောင်းပြန်မှာတစုံတရာအကြောင်းမပြန်လို့ရှိရင်ကျမတို့ဒီထက်ကြီးမားတဲ့ပုံစံနဲ့ပြန်လဲရင်ဆိုင်မှုရှိပါတယ်။ကျမတို့ဒီ great ပတိုက်ပွဲကရက်ဆိုင်လိုက်တာလုံးဝမဟုတ်ပါဘူး။ကျမတို့လောက်ကြာရှိတာကိုဒီချက်ပို့ပြီးပြည်မမလုံးနိုင်ဘူးဒီချက်ပို့ပြီးတော့ကျမတို့အစိုးရကိုဖိအားပေးနိုင်မှုအတွက်ဆက်ပြီးဆောင်ရွက်သွားမှုဆောင်ရွက်သွားဖို့ဖြစ်ပါတယ်
နိုဝင်ဘာလ16ရက်နေ့တုန်းကတော့အစိမ့်မြင့်ပညာရေးဦးစီးဌာနကညွှန်မှုအပါဝင်တာဝန်ရှိသူတွေတကယ်တော့အသီးသီးကပါမော့ခတွေပါချုပ်တွေကနေတပိတ်မောက်ကျောင်းသားတွေနဲ့တွေ့ဆုံပြီးဤဥပဒေအစင်ကြရင်ကျောင်းသားတွေလိုချင်တဲ့အချက်တွေကိုဖြည့်ဆွက်ပေးဖို့ကျောင်းဝင်ဆောင်ရွက်ပေးပါမယ်ဆိုတော့အလွတ်သဘောညှိနှိုင်းချက်ကိုကျောင်းသားတွေကပယ်ချခဲ့တာပါသူတို့တပိတ်မောက်မှုကိုရပ်တန့်လိုက်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်
ကောင်းဝင်ရမဟုတ်ခင်းနဲ့ပါစနယ်လာရောက်ညှိနှိုင်းနေဆိုတော့ပါချုပ်ရဲ့အားစညရဲ့ဟိုလာရောက်တွေ့ဆုံမှုကလွဲလို့တစုံတရာကျမတို့ကိုတိကျတဲ့ကမ်းလှမ်းချက်မျိုးမရဘူးအဲ့လိုပုံစံမျိုးကျမတို့ကိုဟိုဆိုရဘက်ကတုံ့ပြန်မှုမရတဲ့အတွက်ကျမတို့ကကျမတို့ရဲ့လှုပ်ရှားမှုကိုဒီထက်ပိုပြီးရှင်ဟုံးဖို့မို့လို့အတည်လို့ကျမတို့ယူဆတယ်ဒီလိုပုံစံနဲ့သွားတာထက်ကျမတို့ဒီထက်ပိုပြီးတော့ဟိုကျမတို့စစ်စစ်ဒီထက်ပိုပြီးတော့ကြီးမားတဲ့အင်အားမျိုးနဲ့ကျမတို့ဒီတပိတ်တိုက်ခွဲကိုဆက်လက်ဆင်ရွက်ဖို့ကျမတို့စဉ်းစားတယ်ပေါင်း60အတွင်းမှာကျမတို့လှုပ်ရှားမှုကနိုင်ငံလုံးအနှံ့မှာရှိမှာပါအဲ့ဒီအပြင်ကိုကျမတို့ဒီထက်ဟိုခုနပြောရဲကျမတို့ရဲ့ပိုကြီးမားတဲ့တိုက်ပွဲကရပ်ပေါင်း60ကျောက်ပိုင်းမှာဖြစ်လာပါဘူး
ဒီကနေ့မှာတော့စံပြလမ်းတစ်လျှောက်ခြိတက်ဆန္ဒပြခဲ့ပြီးမြို့တော်ခမ်းမရှိမှာနိုင်ငံတကာကျောင်းသားများနဲ့အထိမ်းအမှတ်ဟောပြောပွဲတွေလုပ်ခါထိုင်တပိတ်ဆက်လုပ်ခဲ့ပါတယ်။ရန်ကုန်မြို့တော်ခမ်းမရှိမှာတော့ယာနဲ့ချီရှိတဲ့ကျောင်းသားတွေကိုအားပေးထောက်ခံကြတဲ့ပြည်သူတွေလည်းယာနဲ့ချီရှိကြပြီးစောင့်ကြည့်တာတွေရှိနေပါတယ်။အာဏာပိုင်တွေကလည်းစောင့်ကြည့်မှတ်တမ်းယူတာမျိုးတွေလုပ်နေပါတယ်။အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီမဆန္ဒတွေနဲ့လူ့အခွင့်အရေးတန်းတူညီမျှမှုမရှိဘဲငြင်းညမ်းစွာပညာသင်ကြားရေးကိုအာမခံမှုမရှိတာကြောင့်ဆိုကာကျောင်းသားတွေကအချက်၆ချက်ထုတ်ပြန်ပြီးကန့်ကွက်ထားတာဖြစ်ပါတယ်ရှင်